ကိုဗစ်ရောဂါကြောင့်တရုတ်နိုင်ငံရွှေလီမြို့ကစီးပွားရေးလုပ်ငန်းအလုံးရပ်တန့်နေပြီးတော့အလုံရှင်အလုံသမားတွေရဲ့လူမှုဘဝအခြေအနေအတော်လေးကြက်တဲလာနေတယ်လို့ရွှေလီမြို့နိုင်ငံခြားသားအကူအညီပေးရတဲ့စီမံခန့်ခွဲရေးစင်တာကဗုဒ္ဓနေ့မှာသတင်းထုတ်ပြန်ပါတယ်။ဒါကြောင့်ကိုဗစ်ကာယောဂါကာလမှာအလုံးလက်မဲ့ဖြစ်နေတဲ့မြန်မာနိုင်ငံသားတွေမိမိနေရပ်ကိုပြန်နိုင်ပြီးနေထိုင်ခွင့်မရှိဝင်ခွင့်မရှိဘဲဆက်ပြီးနေမယ်ဆိုရင်တော့ပြည်နယ်နံပေးသွားမယ်လို့ရွှေလီမြို့အနာပိုင်တွေကထုတ်ပြန်လိုက်ပါတယ်။ရွှေလီမြို့ရဲ့ကိုဗစ်ထိန်းချုပ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုငိမ့်ချန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
တရုတ်နိုင်ငံရွှေလီမြို့မှာစီးပွားရေးလုပ်ငန်းတွေရပ်တန့်နေတာအပါအဝင်အခြေတကျနေမရှိတဲ့ပုံမှန်ဝင်ငွေမရှိတဲ့မြန်မာနိုင်ငံသားတွေကိုပြည်နှင်တန်ပေးသွားဖို့နဲ့အသွားအလာကန့်သက်တဲ့ကာလမှာအိမ်ပြေမထွက်ကြဖို့စတဲ့အချက်သုံးချက်ကိုရွှေလီမြို့တာဝန်ရှိသူတွေကထုတ်ပြန်လိုက်တာပါဒါကိုကိုဗစ်ကာကွယ်ရေးနည်းလမ်းတစ်ခုအနေနဲ့တရုတ်အာဏာပိုင်တွေဘက်ကလှုံ့ဆော်တာဖြစ်ပြီးတော့လက်ရှိမှာလည်းကတ်ရောဂါကြောင့်ရွှေလီမြို့ကကျန်းမာရေးနဲ့စီးပွားရေးနှစ်ခုလုံးမှာစိန်ခေါ်မှုတွေရှိနေပါတယ်ဒီအခြေအနေတွေကြောင့်မြန်မာနိုင်ငံသားတွေအခက်တွေ့ကြရတယ်လို့ရွှေလီမြို့အခြေစိုက်ကျင်နာနွေးထွေးပရဟိတအဖွဲ့ဥက္ကဋ္ဌဦးတန်းထွန်းနိုင်ကပြောပါရယ
်အခုဆိုရင်လောဒေါင်းချတာကဘယ်နည်းရှိပါ့။သုံးကြိမ်ရှိပြီးလောဒေါင်းချအလုပ်ရှင်ကအလုပ်ကိုမလုပ်ရဘူး။သူကလေငွေကြီးဒီအလုပ်သမားအဲ့ဒီစာအချက်တဲတော့ခုမြန်မာနိုင်ငံသားရဲ့အခြေအနေကတော့ပြောမဆိုတော့ကိုရှိရင်တော့ကိုစားဖို့မရှိရင်တော့ပြန်အလုပ်မှုဒီနေ့တကယ်လုံးဆောင်မှုရှိအခုအပြင်မှာကိုယ်ကမှရည်သားပြီးရှင်ဗန်းတော့ဘယ်ဗန်းပြန်လို့အဲ့လို
တရုတ်ပြည်ထဲနေထိုင်ခွင့်အထောက်အထားရှိရင်တော့မှဝင်ငွေမရှိအလုပ်မရှိပဲဆက်ပြီးနေနိုင်ဖို့မဖြစ်နိုင်ကြောင်းရွှေလီမျိုးကကိုဇော်မျိုးဝင်းကပြောပါတယ
်ဒီနေ့လည်းနဲ့ကျွန်တော်တို့ရက်ွက်ကလုံခြုံရေးတွေပေါ်တော့သင်ရှင်းနဲ့လာတယ်လာပြီးတော့မှအခုကမှပြည်ကိုပြင်ကျင်တဲ့လူတွေကစီးရင်ပြေးလို့ရတယ်ပေါ့ဗျာစီးရင်ပြေးရမယ်စီးရင်ပြေးထားတဲ့လူကိုမှလက်ပြန်ဆိုလို့ရှိရင်ပြန်ပို့ခင်းမယ်တကယ်လို့မပြန်ချင်ဘူးဆိုလို့ရှိရင်ကျေးဇူးတင်ပါကြံခဲ့တဲ့လူတွေကလော်ရောင်းမခွင့်မရှိဘဲမှဒီပြန်လို့မရဘူးပေါ့။ဒါကြောင့်တို့အနေနဲ့နောက်ထပ်တစ်ခါဆက်မပြုတ်သေးတော့ဘူးပေါ့။အများပြန်မဲ့ဒီနိုင်ငံလည်းကျွန်တော်တို့ပြန်ရမှာပေါ့။လော်ရောင်းအခြားဆက်များတော့လက်ထက်ကလည်းပုံစံအတိတ်ကြီးမှမရှိတော့ဘူး
။ဧပြီလတုန်းကရွှေလီနဲ့ကျေကောင်မြို့နယ်နှစ်ခုလုံးကိုတလားနီးပါးလော့ဒေါင်းချခဲ့ပါတယ်။အခုဇူလိုင်လထဲမှာထပ်ပြီးလုပ်တဲ့လော့ဒေါင်းကိုတော့တရုတ်ဘက်ကပိုပြီးတင်းတင်းကြပ်ကြပ်ကင်တွယ်နေတယ်လို့ကျေကောင်မြို့ကမြန်မာနိုင်ငံသားတအူးကပြောပါတယ်။
ဒီလိုကျန်တော့ထမကူပြောင်းမှလို့ပြန်လို့တယ်ပေါ့တဖြည်းဖြည်းနဲ့ကူပြီးဆိုင်တာလို့ပဲသူတို့အလုပ်သမားနဲ့အနေနဲ့ပေါ့တာအကြီးကြီးဆိုရင်သူတို့အဆင်းအလာအတော့နဲ့မှကူပြီးလုပ်ကြတာရှိတယ်အဲ့ဒါကြီးလည်းလိုက်ပြီးတော့မှသူတို့ကရေကားနဲ့လိုက်တော့ပြီးတော့မှစီးစီးတယ်ဟောခန်းစီးတယ်ဘာလို့လဲသူတို့ကလည်းပြန်ပို့တယ်ပေါ့
မြန်မာနဲ့နေဆက်တရုတ်မျိုးတွေမှာကုန်ထုတ်လုပ်ငန်းနဲ့တခြားစီးပွားရေးလုပ်ငန်းတွေရပ်တန့်နေပြီးကိုဗစ်ရောဂါပြင်းထန်နေချိန်အိမ်အပြင်မထွက်ရတဲ့ကာလကလည်းကြာရှည်နိုင်တယ်လို့အများကခန့်မှန်းထားတာပါမြန်မာပြည်မှာကိုဗစ်ကူးစက်မှုတွေများနေတာကြောင့်လည်းတစ်နှစ်ကိုကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာတန်း4000ကျော်ရှိတဲ့နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးအားလုံးကိုလည်းတရုတ်ဘက်ကရပ်ထားပါဗျ။ရွှေလီမြို့ကတ်ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းဦးစီးဌာနကတော့ရွှေလီမှာအသွားအလာကန့်သတ်မှုတွေဆက်လုပ်ထားမယ်လို့မနေ့ကထုတ်ပြန်တဲ့ညင်ညာချက်ထဲမှာရေးသားထားပါဗျ။ဒီတော့တွင်ကိုသဘောနဲ့ကိုနေရပြောင်းခြင်းနဲ့မြန်မာနိုင်ငံသားတွေအနေနဲ့လည်းသက်ဆိုင်ရာစီရင်စုရဲစခန်းနဲ့ကျေးရွာအုပ်ချုပ်မှုတာဝန်ခံတွေကိုအကြောင်းကြားပြီးပြန်နိုင်တယ်လို့တရုတ်အာဏာပိုင်တွေကထုတ်ပြန်ထားပါတယ်ခင်ဗျာ